This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်အမျိုးသားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယို NUG ကိုမနက်ပိုင်း 8:00 ခွဲမှလိုင်းတူ 16 မီတာ 19.89 MHz ညပိုင်း 8:00 ခွဲမှလိုင်းတူ 25 မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်စေနိုင်ပါရှင်မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေအခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒိုကနေကင်ဝေးပြီးဗီဒီယိုလုံးချုံကျမ်းမာကြပါစေလို့ဗီဒီယိုအန်ယူဂျီအဖွဲ့သားများကစစ်တောင်းမြတ်တာပို့တာလာရပါတယ်ရှင်ဒီကနေ့2025ခုနှစ်ဩဂတ်လ31ရက်နေ့ဗီဒီယိုအန်ယူဂျီရဲ့မနက်ပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမဆုံးအနေနဲ့ဗီဒီယိုအန်ယူဂျီရဲ့စီရီသတင်းကောက်လွတ်ချက်ကိုလူဦးနိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့ကြောက်ဖြူမျိုးနယ်မှာ AA ကစစ်သင်္ဘောတစ်စီးကိုပြစ်ခတ်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်အခုလ29ရက်နေ့ညနေ 9:00 ခွဲကမှရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်ရံပြေကျွန်းနဲ့မန်းအောင်ကျွန်းအကြားပင်လယ်ပြင်ရှိစစ်သင်္ဘောတစ်စီးကိုအရခတ်တတော် AA ကမီတာ1000ခန့်အကွာကနေဟာဝေဇာအဝေးပြည့်အမြောက်ပြည့်ပြစ်ခတ်ခဲ့ရာထိမှန်ပြီးတော့မီးလောင်ပျက်စီးကစုပ်ခွာထွက်ပြေးသွားကြောင်း AA ပြောရေးဆိုခွင့်ရှိသူခိုင်သူခါကသတင်းဌာနအချို့ကိုဖြေကြားထားပါတယ်အခုအပြစ်ခံရတဲ့စေတင်းမောဟာကြောက်ဖြူရံပြေတက်ဝိုက်မှာလှည့်ပတ်သွားလာနေပြီးတော့အပြစ်မဲ့ပြည်သူတွေနေတဲ့ကျေးရွာတွေကိုလက်နက်ကြီးတွေနဲ့အတွဲလိုက် drone တွေနဲ့ပြစ်ခတ်ဒုက္ခပေးနေတဲ့စေတင်းမောတစီဖြစ်တယ်လို့၎င်းကပြောကြားထားပါတယ်ကြောက်ဖြူမြို့နယ်မှာ AA ရဲ့ထိုးစစ်များကိုကာကွယ်ရန်အာဏာသိမ်းစစ်တပ်ကကြီးရေလေတပ်ဖြင့်ပြန်လည်တိုက်ခိုက်နေပြီးတော့စစ်အင်အားများကိုလည်းဖြည့်တင်းထားက AA ကကြီးရွာအများစုကိုထိန်းချုပ်ထားပြီးတော့စစ်တပ်ကရေတပ်နဲ့မြို့ပေါ်အခြေစိုက်တပ်များမှသာနေရာယူထားတယ်လို့သိရပါတယ်။အောက်ကလဒုတိယဘက်မှာ AA ထိန်းချုပ်ထားတဲ့ရံပြေကြောက်ပြူလမ်းပိုင်းမှာရှိတဲ့လက်ခမောရွာရွာသင်းနဲ့ပြားတဲ့ရွာလိုပဲကျေးရွာတွေကိုလက်လွတ်လိုက်ရပေမဲ့လေအောက်ဂုလ28ရက်နေ့မှာလေခမောင်ကျေးရွာကို AA ကပြန်လည်ထိန်းချုပ်နိုင်ခဲ့တယ်လို့သိရပါတယ်။ကြောက်ဖြူမြို့နယ်မှာတရုတ်ရင်းနှီးမြှုပ်နှံမှုများနဲ့ဒညဝရီရေတပ်ဌာနချုပ်အပါဝင်ကြောက်ဖြူလေးစိမ့်မှာရှိပြီးတော့2025ခုနှစ်ဖေဖော်ဝါရီလကစတင်ကတိုက်ပွဲတွေပြင်းထန်လာခဲ့ပြီးအကြမ်းဖက်စစ်တပ်ကအစင်းမြင့် drone တွေအပါဝင်ကြီးရေလေတပ်များဖြင့်တိုက်ခိုက်နေတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဒီမော့ဆိုငွေတောင်ရွာသစ်မှာတက်ဆွေးထားတဲ့စစ်ကော်မရှင်တပ်ကိုဝင်ရောက်ပစ်ခတ်ချိန်မှုန်းခဲ့တဲ့တဲ့င်းကိုတင်ပြပေးပါမယ်။ကရင်နီပြည်ဒီမော့ဆိုမြို့နယ်ငွေတောင်ရွာသစ်မှာတက်ဆွေးထားတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုဝင်ရောက်ပစ်ခတ်ချိန်မှုန်းခဲ့တယ်လို့ရှမ်းတောင်ကရင်နီစစ်တိုင်းဗျူဟာ17ကရင်နီစစ်ဒေသကထုတ်ပြန်ထားပါရယ်။ဩဂုတ်လ29ရက်မနက်7:00မှမုံလွယ်3:00အထိစစ်ကော်မရှင်တပ်အင်အား100ကျော်တက်ဆွေးထားတဲ့နေရာကိုဗျူဟာ17နဲ့ကရင်နီပြည်နယ်မှာရှိတဲ့တပ်ပေါင်းစုများကဝင်ရောက်ပစ်ခတ်ချိန်မှုန်းခဲ့တယ်လို့ဆိုပါရီအဆိုပါတိုက်ပွဲအတွင်းမှာစစ်ကော်မရှင်ဘက်မှ15ဦးထပ်မင်းတည်ဆုံခဲ့ပြီးတော့30ကျော်တန်ရာရရှိခဲ့က MA1 လေးလက် MA2 တက်လက် MA3 တက်လက်နဲ့ခဲယမ်းအချို့ကိုသိမ်းဆည်းရရှိခဲ့တယ်လို့သိရပါတယ်အဆိုပါတိုက်ခိုက်မှုကိုရှမ်းတောင် drone တပ်ဖွဲ့ UR7 drone တပ်ဖွဲ့ DMO local drone တပ်ဖွဲ့ UAV drone တပ်ဖွဲ့နဲ့ KNA drone တပ်ဖွဲ့တို့ပူးပေါင်းဆောင်ရွက်ခဲ့ပြီးတော့ရဲဘော်2ဦးမစိုးရိမ်ရတန်ရာရရှိခဲ့ပါတယ်တော်လည်းတပ်ပေါင်းစုများမှစီးလုံးညီညွတ်စွာပူးပေါင်းတိုက်ခိုက်နိုင်ခဲ့တာကြောင့်ဒီမော့ဆူမဖရူဇိုကိုဦးတည်လာခဲ့တဲ့စစ်ကော်မရှင်စစ်ကြောင်းကိုစစ်ဦးချိုးအထိနာအောင်စွမ်းဆောင်နိုင်ခဲ့တယ်လို့သိရပါပါတယ်ခင်ဗျာဆက်လက်ပြီးတော့မင်းလာမျိုးနယ်မှာကြံခိုင်ရေးပါတီ USDP ယုံဝင်းပေါ့အနီမိုင်းခွဲတိုက်ခိုက်ခံရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝတီခရိုင်မင်းလာမျိုးနယ်ဘူယုံတန်းရက်ကွက်ကပြည်တော်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ယုံဝင်းပေါ့အနီမှာမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့မြေအောင်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ထားပါရီ။ဩဂုတ်လ29ရက်ညနေ 9:30 အချိန်မှာတာယာဝတီခရိုင်တယင်း383-2တပ်ခွဲလီမြေအောင်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ဆိုပါရီ။မိုင်းဆွဲတိုက်ခိုက်မှုအတွင်ပါတီယုံမှာစောင့်နေတဲ့စစ်ကော်မရှင်တပ် ဖွဲ့ဝင်အချို့ဒဏ်ရာရသွားပြီးတော့စစ်စင်ရေးဆောင်ရွက်ခဲ့တဲ့ရဲဘော်တွေအထီးကိမရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်။ယခုတိုက်ခိုက်မှုဟာစစ်ကော်မရှင်ကပြုလုပ်မဲ့တရားမဝင်ရွေးကောက်ပွဲကိုလက်မခံကြောင်းတတိပေးတဲ့အနေနဲ့တိုက်ခိုက်ခြင်းသာဖြစ်ပြီးတော့ရင်းရွေးကောက်ပွဲမှာပါဝင်ကြမဲ့သူတွေနဲ့အားပေးကူညီကြမဲ့သူတွေကိုပြင်းပြင်းထန်ထန်တိုက်ခိုက်သွားမယ်လို့အတည်ပြုထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မိုင်းလုံမြို့မှာစစ်ကော်မရှင်တပ်မှဘုံကျဲတိုက်ခိုက်မှုကြောင့်တီလာရှင်တပါးနဲ့အမျိုးသမီးတအူးတီဆုံတန်ဃာတော်2ပါးတာမဏိ3ပါးအမျိုးသားတအူးထိမှန်ဒဏ်ရာရတဲ့တရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ29ရက်နေ့ည10နာရီခွဲအချိန်ကမှတိုက်ပွဲဖြစ်ပွားခြင်းမရှိဘဲနဲ့တအောင်းပြည်တပ်မဟာတင့်နေမြေမိုင်းလုံမြို့နယ်ပန်တပီကျေးရွာအတွင်းစစ်ကောင်စီတပ်မှလေကြောင်းဖြင့်ပေါင်250ဘုံလီလုံးလာရောက်ကျဲချတိုက်ခိုက်ခဲ့ကြောင်း PSLF TNL မှတရင်ထုတ်ပြန်ထားပါသည်။ဘုံကျဲတိုက်ခိုက်မှုကြောင့်တိလရှင်တပါးနဲ့အမျိုးသမီးတအူးတီဆုံခဲ့ရပြီးတော့တန်ဃာတော်2ပါးတာမဏိ3ပါးအမျိုးသားတအူးတို့ထိမှန်ဒဏ်ရာရရှိခဲ့တယ်လို့ဖော်ပြထားပါသည်။ဒါအပြင်နေအိမ်လေးလုံးကျောင်းဆောင်၅ဆောင်နဲ့ဓမာယုံတယုံတို့ထိခိုက်ပျက်စီးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မြင်းမှုမျိုးနယ်နဲ့မြိုင်မျိုးနယ်မှာစစ်ကော်မရှင်ကစက်တက်၄ ठी ဖြင့်ဘုံကျဲခဲ့တာကြောင့်ပြည်သူ၂ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမြင်းမှုမျိုးနယ်ငကင်းရွာနဲ့မြိုင်မျိုးနယ်လေတီရွာတို့မှာစစ်ကော်မရှင်တပ်ကစက်တက်၄ ठी ဖြင့်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ပြည်သူ၂ဦးသေဆုံးခဲ့ပြီးတော့တအူးထိခိုက်ဒဏ်ရာရခဲ့တယ်လို့သိရပါတယ်။ဩဂုတ်လ30ရက်နေ့နေ့လယ်7နာရီအချိန်မှာငကင်းရွာကိုနာမခါမတက်လာတဲ့စက်တက်လီတီနှစ်စီးဖြစ်ဘုံကျဲချတိုက်ခိုက်ခဲ့တယ်လို့မုံရွာမျိုးနယ်သတင်းမှန်ပြန်ကြားရေးကဆိုပါတယ်။ဘုံကျဲတိုက်ခိုက်မှုကြောင့်မန်အောင်ရတနာဖရားကြီးအတွင်မှဥပုပ်တီလာယူပြီးတော့ပြန်လာတဲ့ပြည်သူများကိုဘုံထိမှန်ခဲ့ကပြည်သူနှစ်ဦးပွဲချင်းပြီးတည်ဆုံခဲ့တယ်လို့သိရပါတယ်။အလားတူမနက်9နာရီမိနစ်40မှာလေဒီရွာကလည်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲပခုတ်ကူတက်မှ131ကတက်လာတဲ့စက်တက်လီတီတစ်စီးဖြစ်ဘုံ3လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။၎င်းတိုက်ခိုက်မှုတွင်ပြည်သူတဦးထိခိုက်ဒဏ်ရာရရှိခဲ့ကပြည်သူတွေမွေးမြူထားတဲ့ဝတ်တကောင်နဲ့ကြက်တကောင်တည်ဆုံးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပဲခူးကြောက်တကားမြို့နယ်နဲ့ရှမ်းမြောက်ဒေသကြောင်မင်းမြို့နယ်တို့မှာစစ်ကော်မရှင်ရဲ့လက်နက်ကြီးကြောင့်ပြည်သူ3ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းကြောက်တကားမြို့နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မင်းမြို့နယ်တို့မှာစစ်ကော်မရှင်တပ်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ခဲ့တာကြောင့်ရဲသားပြည်သူ3ဦးသေဆုံးခဲ့တယ်လို့သိရပါတယ်။ဩဂုတ်လ29ရက်နေ့ည9နာရီခွဲအချိန်မှာကြောက်တကားမြို့နယ်ပင်းနွယ်ကုန်းမြို့မှာရှိတဲ့339တပ်ရင်းက120ဗမာလက်နက်ကြီးများဖြင့်ရန်တမ်းပြစ်ခတ်ခဲ့ရာဇယက်ခင်ရွာအသစ်မှာရှိတဲ့နာရီအိမ်ပေါ်ကိုကြားရောက်ပေါက်ကွဲခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးပေါက်ကွဲမှုကြောင့်အသက်49နှစ်အရွယ်ဦးဖိုးကျော်အသက်44နှစ်အရွယ်ဒေါ်ကြည်ကြည်တို့နှစ်ဦးပွဲချင်းပြီးသေဆုံးခဲ့ပြီးတော့ပြည်သူ၄ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။အလားတူကြောင်မဲမျိုးနဲ့ခိုက်တုံဟုံကျေးရွာမှာလည်းဩဂုတ်လ29ရက်နေ့မွန်လွဲ၂နာရီဝန်းကျင်မှာစစ်ကော်မရှင်တပ်ကပြစ်ခတ်ခဲ့တဲ့လက်နက်ကြီးထိမှန်ခဲ့တာကြောင့်အသက်52နှစ်အရွယ်ရှိတဲ့စစ်ဘေးရှောင်ဦးစိုးမောင်ဆိုသူသေဆုံးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့ချောင်းမြို့နယ်ကုန်းကြီးပြူရွာမှပြူစောထီတအူလက်နက်ခဲယမ်းတွေနဲ့အလင်းဝင်သိန်း90ချီမြင့်တဲ့တရင်ကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးချောင်းမြို့နယ်ကုန်းကြီးပြူရွာမှပြူစောထီအောင်ကျော်ဆန်းဟာဩဂုတ်လ10ရက်နေ့မှာ6ဒေါ်လာရေးတက် CRA ချိတ်ဆက်ပြီးတော့အလင်းဝင်လာကြောင်းတရင်ထုတ်ပြန်ခဲ့ပါတယ်။၎င်းနဲ့အတူ ME2 ဆက်ကလေးတစ်လက်ကြီပေါက်3ခုလက်ပစ်ပုံတစ်လုံးကြီ145တောင်းနဲ့အတူအလင်းဝင်ရောက်လာတဲ့အတွက်ကြောင့် CRA မှ390စုချင်းမြင့်ထားတယ်လို့လွန်မြောက်နေမီတို့မိသားစုနဲ့အတူပို့ဆောင်ပေးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရတနာဘုံတော်လန်ရေးတက်ဖွဲ့ YRF ဘန်နာရေးဌာနဌာနမှူးကြဆုံးခြင်းတနှစ်ပြည့်ဥညွတ်အလေးပြုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရတနာဘုံတော်လန်ရေးတက်ဖွဲ့ YRF ဘဟုကော်မတီဝင်ဘန်နာရေးဌာနဌာနမှူးရဲဘော်ကိုတန်းထိုက်ခေါ်ညီညီရဲ့ကြဆုံးခြင်းတနှစ်ပြည့်မှာကျန်ရည်သူရဲဘော်ရဲဘက်များကဥညွတ်အလေးပြုကြောင်း YRF ကထုတ်ပြန်ထားပါတယ်။လွန်ခဲ့တဲ့တနှစ်ကကြဆုံးသွားခဲ့တဲ့ရဲဘော်ကိုတန်းထိုက်အတွက်အောင်မေပွေတနှစ်ပြည့်ထုတ်ပြန်ချက်ကိုဘဟုကော်မတီဝင်ရဲဘော်တဦးကရုတ်ဖက်ပေးခဲ့ပြီးတော့ကျန်ရစ်သူရဲဘော်ရဲဘက်များကဝန်နဲ့ဂုံယူခြင်းအထိမ်းအမှတ်ပန်းများဖြင့်ဂုံပြူခြင်းများပြုလုပ်ခဲ့ကြပါသည်။ဒါအပြင်ကြဆုံးခြင်းတစ်နှစ်ပြည့်အတွက်တပ်ဖွဲ့ဝင်ရဲဘော်များကနှစ်လည်စွန်းနေစွန်းကိုစက္ကပ်လှူဒန်းပေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ပထဲဖို့တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးရေဒီယိုအယူဂျီရဲ့ပြည်တွင်းသတင်းများကိုမြေဥမိုင်မှဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်အခုချိန်ကစပြီးရေဒီယိုအယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းများကိုကျွန်မမြေဥမိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင် အမှုများကိုမှန်မှန်နဲ့မြန်မြန်စီရင်ဆုံးဖြတ်ပေးကြရန်တရားသူကြီးများတရားစီရင်လုပ်ငန်းများစနစ်တကျပုံမတိုးတက်ကောင်းမွန်လာစေရန်ကြားကာလတရားစီရင်ဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်တိုက်တွန်းတဲ့သတင်းကိုအစွာတင်ပြပေးချင်ပါတယ်။အမျိုးသားရင်ွယ်ရေးအစိုးရတရားရင်ဝင်ဌာနကြားကာလတရားစီရင်ဆိုင်ရာဦးစီးဌာနနဲ့မြို့နယ်တရားသူကြီးများတွေ့ဆုံဆွေးနွေးပွဲအမှတ်စဉ်8မြင်းဆောင်2025ကိုဩဂတ်30ရက်နေ့မြန်မာစံတော်ချိန်နေ့လယ်10နာရီအချိန်တွင်စတင်ကျင်းပခဲ့ကြောင်းအယူကြီးတရားရင်ဝင်ဌာနမှသတင်းထုတ်ပြန်ပါတယ်။အဆိုပါခန်းနာတော့ကြားကာလတရားစီရင်ဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒိုမေပူပြည်မှုနဲ့တရားမှဌာနညွှန်ကြားရေးမှူးဦးကျော်စိုးဥပရိလုံထုံးလုံးဤဌာနညွှန်ကြားရေးမှူးဦးအောင်အောင်ရုံးအဖွဲ့မှူးဒေါ်ရွှေလွေယိုဦးစီးဌာနတာဝန်ရှိဝန်ထမ်းများနဲ့မြို့နယ်တရားရုံး32ရုံးမှတရားသူကြီးများဆက်သွယ်တာဝန်ခံများတက်ရောက်ခဲ့ကြတယ်လို့ဖော်ပြထားပါတယ်။ကြားကာလတရားစီရင်ဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါ်မေပိုးမှလက်ရှိကာလနိုင်ငံရေးအခြေအနေမှာဖက်ဒရယ်စနစ်ကိုဦးတည်အကောင့်ထဲပေါ်ဆောင်ရွက်နေပြီးဖြစ်ရာတရားရေးဝန်ကြီးဌာနအနေဖြင့်လည်းဖက်ဒရယ်ယူနစ်လမ်းစဉ်များနှင့်ညီစူးစမ်းဆောင်ရွက်လုပ်ဆောင်နေပါကြောင်းထို့ပြင်ယခုကာလအတွင်းအထူးတရားရုံးများစတင်ကောင်းထဲပေါ်ဖွင့်လှစ်နိုင်ရဲ့အတွက်ဆောင်ရွက်နေကြောင်းကိုမြို့နယ်တရားရုံးများကိုသတင်းစကားမျှဝေပေးလိုကြောင်းတရားရုံးများအနေဖြင့်လည်းအမှုများစီရင်ဆုံးဖြတ်ရာတွင်ကြံ့ကြာမှုမရှိအောင်ဆောင်ရွက်ကြစေလိုကြောင်းတရားစီမှုနှောင့်နှေးကြံ့ကြာခြင်းဟာတရားမျှတမှုကိုညှင်းပယ်ရာရောက်သည်ဆိုသည့်ဆိုရိုးစကားရှိသည့်အမှုများကိုမှန်မှန်နဲ့မြန်မြန်စီရင်ဆုံးဖြတ်ပေးကြရန်လိုပါကြောင်းဒီမိုကရေစီစနစ်နဲ့ညီလူခွင့်ရေးဆိုင်ရာရှုထောင့်မှနေပြီးရှုမြင်သုံးသပ်ပါကလည်းခွင့်ရေးများတင်နာဆုံးရှုံးမှုမျိုးမဖြစ်ရလေအောင်စူးစမ်းဆောင်ရွက်ပေးကြစေလိုကြောင်းအဖွဲ့မှကပြောကြားခဲ့လို့သိရပါတယ်။ထို့နောက်မြို့နယ်တရားသူကြီးများမှမေးမြန်းလာသည့်မိခွန်းများအားဦးစီးဌာနမှငင်ကြားရေးမှူးချုပ်ဒေါ်မေပိုးပြည်မှုနဲ့တရားမှဌာနညွှန်ကြားရေးမှူးဦးကျော်စိုးဥပရိလုံထုံးလုံးဤဌာနညွှန်ကြားရေးမှူးဦးအောင်အောင်ရုံးအဖွဲ့မှတော့ရွှေနွေရိုးရောမှအတိအကျပြန်လည်ဖြေကြားပေးခဲ့ကြပြီးနောက်ပြန်ကြားရင်းမှုချုပ်ဒုံမေပိုးမှအစီအဝေးဆုံးဖြတ်ချက်များနဲ့ရွှေလုံငန်းစဉ်များချမှတ်အတည်ပြုပေးခဲ့လို့ဆိုပါရယ်ထို့နောက်ကြားကာလတရားစီရင်ဆိုင်ရာဦးစီးဌာနညွှန်ကြားရင်းမှုချုပ်ဒုံမေပိုးမှယခုစီဝေးတက်ရောက်လာသည့်တရားသူကြီးများအနေဖြင့်မြေပြင်တွင်ကြုံတွေ့နေရသည့်အခက်အခဲများကြားမှတရားစီရင်လုပ်ငန်းများကိုအောင်မြင်မှုရရှိအောင်ဆောင်ရွက်ပေးနေကြပါသောကြောင့်ဝမ်းမြောက်ဂုဏ်ယူပါကြောင်းယခုကာလအတွင်းဝန်ကြီးဌာနများနဲ့တွန်လှန်ရေးအဖွဲ့များပေါ်ဝေဖန်မှုများရှိနေသလိုအပြောင်းလဲကိစ္စရင်များလည်းရှိလာနိုင်ကြောင်းတော်လှန်ရေးအရှိန်ဟုန်မြင့်မားလာသည်နှင့်အမျှသက်ဆိုင်ရာအခမ်းကဏ္ဍအလိုက်တိုးတက်လာမှုများရှိနေပြီးဖြစ်သည်နှင့်အညီတရားသူကြီးများကလည်းတရားစီရင်လုပ်ငန်းများအားစနစ်တကျဖြင့်ပုံမှန်တိုးတက်ကောင်းမွန်လာစေရန်အတွက်ဝိုင်းဝန်းကြိုးပမ်းအထောက်သွားကြရန်တိုက်တွန်းပြောကြားလိုကြောင်းတာဝန်ထမ်းဆောင်နေသောမြို့နယ်တရားသူကြီးများအားလုံးဘေးကင်းကျန်းမာစေရန်ဆုတောင်းမေတ္တာပို့သပေးပါကြောင်းဒီကုန်းချုပ်စကားပြောကြားပြီးအစီအဝေးအားမြမစံတော်ချိန်နေ့လယ်2နာရီချိန်တွင်အောင်မြင်စွာရုပ်သိမ်းခဲ့ပါရရှင်ကလေးပီစကိုင်းနဲ့မကွေးကလူခွေးဆိုင်ရာတာဝန်ခံတွေကိုအမျိုးသမီးနဲ့ကလေးကာကွယ်စောင့်ရှောက်ရင်းနှီးပြတင်နန်းပြီးခဲ့တဲ့သတင်းကိုကြေပြပေးပါမယ်။စကိုင်းတိုင်းနဲ့မကွေးတိုင်းအတွင်းရှိအမျိုးသားရင်ခွေးရဲ့အစိုးရလူခွေးဆိုင်ရာတာဝန်ခံတွေကိုအမျိုးသမီးနဲ့ကလေးကာကွယ်စောင့်ရှောက်ရင်းနှီးပြတင်နန်းပြုလုပ်ပေးခဲ့လို့လူခွေးဆိုင်ရာဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လအတွင်း9ရက်ကြာပြုလုပ်ခဲ့တဲ့အဆိုပါတင်နန်းမှာကလေးသူငယ်အခွင့်အရေးကလေးများရဲ့ကာကွယ်စောင့်ရှောက်ခံပိုင်ခွင့် Gender Attribute အကြံဖတ်ဖို့ Secret Foundation ကလေးများအပေါ်ကြီးလေသောချိုးဖောက်မှုများမျိုးသမီးများပေါ်လိင်ပိုင်းဆိုင်ရာအကြံဖတ်မှုနဲ့ပြီးပခဆက်ဆက်ဤအကြံဖတ်မှု CRSP အပါဝင်အခြေခံသိတဲ့အမျိုးသမီးနဲ့ကလေးငယ်အခွင့်အရေးတွေကိုမျှဝေပေးခဲ့လို့ဆိုပါတယ်သူပြင်ချိုးဖောက်မှုတွေကိုစနစ်တကျတိုင်ကြားနိုင်မဲ့တိုင်ကြားမှုရန်များတွေကိုအသေးစိတ်တင်ကြားပို့ချပေးခဲ့ပြီးလူမှုအဖွဲ့အစည်းတွေကသတ်မှတ်ချက်တွေကိုသင်တန်းနည်းပြတွေနဲ့ပြန်လည်ဆွေးနွေးခဲ့ကြပါတယ်သင်တန်းမှာပါဝင်တက်ရောက်ခဲ့ကြတဲ့ရေးရတာဝန်ခံတွေကလည်းမြေပြင်များကြုံတွေ့နေရတဲ့အခြေအနေကိုအပြန်လည်ဆွေးနွေးခြင်းအုပ်စုဖွဲ့ဆွေးနွေးခြင်းများပြုလုပ်ခဲ့ပြီးမိမိတို့ရဲ့ရဲရွာအတွင်းမှာသင်တန်းနည်းပြဆရာဖြစ်ပြန်လည်ဝေမျှပို့ချမှုတွေလှုပ်ဆောင်နိုင်အောင်ဆွေးနွေးခဲ့ကြလို့သိရပါတယ်။ဒီသင်တန်းကနေရရှိလာတဲ့ဗဟုသုတတွေဟာကျွန်တော်တို့ရဲ့ရက်ရွာတွေကအမျိုးသမီးတွေနဲ့ကလေးငယ်တွေရဲ့ဘဝအတွက်တကယ်ကိုအကျိုးရှိစေမယ့်အသိပညာတွေပါ။ဒီအသိပညာတွေကိုပြန့်ပွားစေပြီးဒေသခံတွေရဲ့ကာကွယ်စောင့်ရှောက်မှုတွေကိုမြင့်တင်ပေးနိုင်မှာကိုဝမ်းသာမိပါတယ်လို့သင်တန်းမှာတက်ရောက်ခဲ့တဲ့ရေးရတာဝန်ခံတို့ကမှတ်ချက်ပြုထားပါတယ်ရှင်။ဒေတာတည်တဲ့လူမျိုးရဲ့အဆက်ကွဲသည့်နဲ့အထိမ့်မှန်ပေါ်ပြောပွင့်ကျင်းပတဲ့တရင်ကိုဆက်လက်တင်ပြပါမယ်အထူးဒေသတည်တွင်ဩဂတ်စ29ရက်နေ့ကိုလူမျိုးရဲ့ရှက်ကွဲသည့်နေ့ဖြစ်တဲ့အ ထိမ့်မှတ်ပြုကအုပ်ချုပ်ရေးစီမံခန့်ခွဲမှုတင်တဲ့အပတ်စဉ်၃နိုင်ရှက်ကွဲခဲ့ရသည့်အချင်းကိုအမှတ်ရပါအထူးတိတာကိုပြန်လည်ထူထောင်မှခေါင်းစဉ်ဖြင့်ဖော်ပြပွဲတစ်ခုကျင်းပခဲ့ကြောင်းဒီကုန်းခန့်သတင်းဌာနမှသတင်းဖော်ပြထားပါတယ်ထိုခန်းနာကိုလွန်ခဲ့သော16နှစ်ကဖြစ်ပွားခဲ့သည့်တမိုင်းဝင်ဖြစ်ရများနဲ့ဆလင်းမြကြာကျိုးပန်းတိုက်ပွဲဝင်ခဲ့သည့်တမိုင်းကျောင်းကိုပြန်လည်တုံးတက်ရနဲ့တက်သားများနဲ့ပြည်သူများအားရှက်ကွဲခဲ့ရသည့်အမှတ်တရများကိုမမေ့လော့ပဲဖြစ်ဆက်တိုးရန်တတိပေးရန်ရည်ရွယ်ခဲ့လို့သိရပါတယ်လွန်ခဲ့တဲ့16နှစ်ခန့်ကတက်မတော်အစိုးရသည်မြန်မာတိုင်းဒါဒီမိုကရက်တစ်မဟာမိတ်တက်မတော် MNDAAR ပြန်လည်စုစည်းရန်အတင်းကျပ်တောင်းဆိုခဲ့တော်လဲငင်းဆိုခံခဲ့ရပြီးနောက်ရင်းချမ်းရေးသဘောတူညီချက်ကိုတရားမဝင်ဖြတ်သိမ်းကကိုကန့်ဒေတာရှိလက်နက်ပြင်ဆင်သည့်အလုပ်ယုံအားမူရစီဝါထောက်လုပ်သည်ဟုဆွဆွဲပြီးအင်အားသုံးဝင်ရောက်သိမ်းပိုက်ခဲ့လို့ဖော်ပြထားပါတယ်။ဆိုပြီးရကြောင့်ဒီဒေတာတည်အောင်ဆောင်များယာယီရှုပြောင်းခဲ့ရပြီးနှစ်ပေါင်း20ကျော်ရင်းချမ်းစွာနေထိုင်မှုပွားလဲပြတ်တုံးခဲ့ရလို့ဒီပေးထားပါတယ်။အခမ်းအနားကိုနေ့လယ်တနားအတွက်အထူးဒေတာတည်ဤဒေတာခံတခြင်းဒီတစ်ခါဖွင့်ကြိုးတူတည်ရေးတို့ဖြင့်စတင်ခဲ့ပြီး MNDJP ပါတီဘဟုကော်မတီနိုင်ငံရေးဗျူရိုအဖွဲ့ဝင်များဖြစ်သည့်ဝန်ကြီးချုပ်မစ္စတာဂျင်းစင်ဝန်ကြီးချုပ်မစ္စတာပန်ဂျေလီဝန်ကြီးချုပ်မစ္စတာချာဒီအန်နဲ့ကိုကန့်ကျေးရဲ့အထူးရေးကော်မတီအတွင်းရင်းမစ္စတာဇောင်းဝင်းဂျင်ပါဝင်စီရင်နဲ့နိုင်ငံရေးကောင်ဆောင်များတင်နန်းဆရာဆရာမများနဲ့တင်နန်းသားများတက်ရောက်ခဲ့လို့သိရပါတယ်အတွင်းရင်းမစ္စတာဇောင်းဝင်းဂျင်ကအခမ်းအနားငြိမ်းပွားမှုများဆက်လက်ဖြစ်ပေါ်စေရမှာမဟုတ်ပဲတိုင်းသားဒီမိုကရေစီတော်လှန်ရေးဒေသတွင်ငြိမ်းချမ်းရေးအတွက်စစ်ပင်းလူခဲ့သူများကိုဂုဏ်ပြုရန်ဖြစ်ကြောင်းပြောကြားခဲ့ပြီးတမိုင်းကိုအမှတ်ရပြီးသုံးသပ်မှတ်သားအတွေ့အကြုံများကိုစုစည်းကာအထူးဒေသဤဖွံ့ဖြိုးတိုးတက်မှုနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းနိုင်မယ်လို့ပြောကြားခဲ့ပါတယ်အခမ်းအနားတွင်တမိုင်းဆိုင်ရာမှတ်တမ်းရုပ်ရှင်တို့ကိုကြည့်ရှုခဲ့ပြီး MNDJP ပါတီဤကောင်းဆောင်မှုအောက်တွင်မဟာမိတ်တမတော်ဤအောင်ပွဲများနဲ့ဒီပါတော့အစည်းအဝေးများကိုပြန်လည်တုံ့တက်ခဲ့ပြီးနောက်သူရဲကောင်းများကိုဂုဏ်ပြုခြင်းနဲ့လက်ရှိငင်းချိုင်းကိုတံပေါ်ထားခြင်းအတွက်စစ်စစ်နေခဲ့ကြလို့ဖော်ပြထားပါတယ်။ဟော်ပြောပွဲပြိုင်ပွဲတွင်ပြိုင်ပွဲဝင်73ဦးက16ဦးကတမိုင်းကျောင်းနဲ့ဆလင်းလေကြာကျိုးပန်းမှုများကိုပြန်လည်ဖော်ပြခဲ့ပြီးအထူးဒေသဤအနာဂတ်ဖွံ့ဖြိုးရေးကိုရှုမြင်ဟောပြောခဲ့ကစုရရှိသူများကိုစုတစိမ့်များပြည့်ချင်းမြင်ခဲ့လို့သိရပါတယ်။ဌာနမှူးမစ္စတာဂျင်းစင်ကပြိုင်ပွဲဝင်များ၏တက်ကြွမှုကိုချီးကျူးပြီးတမိုင်းဆိုင်ရာဖော်ပြချက်အချို့တွင်လိုအပ်ချက်များရှိနေသေးကြောင်းထောက်ပြကာမှန်ကန်သောတမိုင်းအမြင်ထားရှိရန်တမိုင်းအမှန်တရားကိုရင်ဆိုင်ရန်နှင့်ရင်းချမ်းရေးကိုတံမိုးထားရန်တိုက်တွန်းခဲ့ပါသည်ဒုတိယဥက္ကဋ္ဌမစ္စတာပန်ဒီလီကတင်နန်းသားများအထူးတည်တတိဆောက်ရေးတွင်တက်ကြွစွာပါဝင်ရန်ရင်းချမ်းရေးကိုတံမိုးထားရန်တိုက်တွန်းခဲ့ပြီးဌာနကိုနေ့လည်း 3:30 မိနစ်တွင်ညှိနှိုင်းခဲ့ကြောင်းအသိပေးထားပါသည်ရှင်ပါကလည်းလက်ပြောင်းခုံလုံးဒီများတရင်ပေးမှုကြောင့်ဒေတာခန့်စင်ကောင်ဖန်စီခံရတဲ့တရင်ကိုနောက်ထပ်တင်ပြပေးသွားပါမယ်။ဩဂတ်လ29ရက်နေ့နနက်ပိုင်းတွင်ကချင်ပြည်နယ်ဖားကန့်ခြေဆိုင်ပြည်သူ့ကာကွယ်တပ်ဖွဲ့မှအဖွဲ့ဝင်ရင်းဦးသည်စုစုထံလက်ပြောင်းခုံလုံးသွားခဲ့ပြီး၎င်းတွင်မမှန်ကန်သည့်တရင်ပေးမှုကြောင့်ဩဂတ်29ရက်တွင်ဒေတာခန့်စင်ကောင်ဖန်စီခံခဲ့ရတယ်လို့ဒေတာတရင်များအရသိရပါတယ်။ကျောင်းစိမ့်တောင်ဒရာမှာစစ်တပ်ကရုတ်တရက်ဝင်ရောက်ဖန်စီခဲ့တာဖြစ်ပြီးဖန်စီခံရသူတွေထဲမှာကျောင်းမြေရောင်းဝယ်လုပ်ငန်းလုပ်ကိုင်သူတွေလည်းပါဝင်တယ်လို့သိရပါတယ်။ဖန်စီခံရသူ15ဦးနဲ့8ဦးကို August 24ရက်နဲ့30ရက်နေ့တွင်ပြန်လည်လွှတ်ပေးခဲ့တော့လဲကျန်ရှိသူ9ဦးကိုဆက်လက်ဖန်စီထားပြီးဖန်စီခံရသူများသည့်တမအရက်သားများသာဖြစ်တယ်လို့သိရပါတယ်။လက်ပြောင်းခုံလုံးသွားသည့်အဆိုပါ၄ဦးမှလည်းစစ်ကြောရေးသို့ရောက်ရှိသွားပြီး၎င်းတို့ကိုစစ်ဆေးမင်းများနဲ့ဆင်ရိုက်နှက်မှုကြောင့်ထိခိုက်ဒဏ်ရာများရရှိထားလို့သိရပါတယ်။ဖားကတ်မြို့ပေါ်တွင်စစ်တပ်ကအင်အားအပြည့်ချထားပြီးအမိုက်ပုံဘက်မှဆင်းလာသည့်လမ်းပေါ်တွင်မောင်းတန်ဂိမ်းနဲ့တင်ကြရလို့စစ်စင်းမှုများပြုလို့နေကစစ်စင်းမှုများအတင်းဖားစီခံရသူများလည်းရှိနေလို့သိရပါတယ်ရှင်။ပလဲမျိုးတွေကရေရှိစစ်ဘေးတန်ခံကြေးရွာများကိုအခမဲ့စေကူတာပေးခဲ့တဲ့တဲ့င်းကိုနောက်ဆုံးတင်ပြပေးသွားပါမယ်။စကိုင်းတိုင်းပလဲမျိုးတွေတွင်ရှိရေရှိစစ်ဘေးတန်ခံခဲ့ရတဲ့ကြေးရွာများကိုအခမဲ့စေကူတာပေးခဲ့လို့စကိုင်းပြည်သူခီမကူကွင်ရက်ကထုတ်ပြန်ထားပါတယ်။ပလဲမျိုးတွေတွင်ရှိရေရှိစစ်ဘေးတန်ခံနေရတဲ့ကြေးရွာများကပြည်သူများကိုမြေပြင်မှာစေဝါကူတာမှုပေးနေသောအဖွဲ့အစည်းများနဲ့ချိတ်ဆက်ကပလဲမျိုးတွေတာဝန်ခံအဖွဲ့ကအခမဲ့စေကူတာမှုများစောင့်ရက်ပေးခဲ့တာလို့ဆိုပါတယ်။အဆိုပါစေဝါကူတာပေးမှုများကိုစကိုင်းပြည်သူခီမကူကွင်ရက်မိတ်ဖက်အလှရှင်ဖွဲ့စည်းများအလှရှင်များရဲ့ပုံထောက်ပံ့မှုများဖြင့်ထူရှားဆောင်ရွက်ခဲ့တာဖြစ်တယ်လို့သိရပါတယ်။စကိုင်းတိုင်းဒီရှိစစ်ပေးဆောင်ပြည်သူများအတွက်လူသားချာနာထောက်ထားမှုဆိုင်ရာကူညီများကိုပံ့ပိုးကူညီလိုပါကစကိုင်းပြည်သူခေမကူကွင်းရက်ကိုချိတ်ဆက်နိုင်ကြောင်းဖော်ပြထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကိုဒီဒီအန်ယူဂျီတင်ထောက်ဖက်ရှယ်နဲ့ပရေဖို့တို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
တယ
်။ Radio UNG မှဆက်လက်တင်ပြနေပါတယ်ရှင်။အခုဆက်လက်ပြီး Radio UNG ရဲ့တော်လိုင်းအင်တီဂီတာအစီအစဉ်အနေနဲ့ PDF ရေးသားပြီးဆိုထားတဲ့တော်လိုင်းကြားဆိုတဲ့သတင်းကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ရှင်။ဒေါတာရှင်များရှင်အခုဆက်လက်ပြီးဗီဒီယိုအယူဂျီရဲ့တိုင်းသောဘာသာစကားအစီအစဉ်အနေနဲ့ချူချင်းဘာသာစကားခွဲတစ်ခုဖြစ်တဲ့မိုးဘာသာစကားဖြင့်သတင်းထုတ်လွှင့်မှုအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုဗီဒီယိုအယူဂျီနဲ့ချူချင်းဘာသာစကားထုတ်လွှင့်မှုအဖွဲ့တို့ကပူးပေါင်းထုတ်လွှင့်တာဖြစ်ပါတယ်ရှင်။
ဖိနောက်တူနမရိုင်နိုအတူငါခခုမ်ဖရမ်ကူလမ်ကူလင်းဟာဒူဘီချာထုံကိဘလေဟုံထူရီမင်ငါဘခနီညမခူဝနုံနွန်းနာဝယာတုကနာဒုံလပီခာချီယာ MOT NU ချီနိုအပန်လောအပကိနီချူတီယာအခခုမ်ဆလိခရိကဘေဖာကီယာဝူဖီဆေဟေကွန်နေကရာခာချီမောင် NU ချီနိုဖိကိနီချူတီယာထုံနာလီဂျူမင်တမောင်လောယုံအန်ကရစ်ဆွီနိုအထူရှိတာဆေဟေခင်နုံဘီခုနီCTF Mintata Ablokia Kokhyangri Akthumbina Kangwimi Pina Opkichia Maupi CTF Mintano Thungshogni Chutia Khyolho Amipita Mintan Lamatupi Senaka Lam Moto Amsha Sipanhingki Chimo MRO CTF Matupi No Abrenloang Thuri Atungwa Shinkano Mingai Bai Kini Omku Kokhyang Sen Kodra Kambumri La မြန်မာခေါ်ယုံအန်ကရစီရာနနေတူကီယာအံဘုံရတငကုံပန်းနေတုံကနာဒမ်လပီခါယာဘီဝိုင်ချီမောင်း MOT NUG နောတူဘီချာမ်ကုလိခရဟမ်ထွာရှနာအော့ကိနီအဘုံတမတ်ပုမနာအုံးနေအချွန်လီကျူအမတ်တီစစ်တီတာကုတ်ကောင်အော့ခါဂျီမောင်း MOT NUG နောပရိကိနီ MOT NUG အမတ်တီစစ်တီတာလီကျူစကိုင်းမကွေမန်လီလာရှန်ခိုစစ်တုံအော့ကီယာခိုရီအော့ကိနီအခုကုမ်ရှလိခရစ်ကဘေဖကယာဦးဟောက်ချန်ဖီဆေကွန်နေကရာခါဂျီမောင်း National Unity Government NUG Ministry of Defense MOD နောဒူဘီချာကုလိကုဟုမ်ထွာရှနာအော့ကိနီအချွနာအန်ဂရစီရာနာကီယာစေကတ်အံဘုံရုံအခုကုမ်ရှလိခရစ်ကဘေဖကယာဦးဖီအလောတူကြကုံအနုပါမအပဝိုင်ချွတရာဟောက်ချန်ရီကျုံထင်းထောင်နာဖုန်ဖနာဘံအမြင့်ထီဝိုင်ချီယမောင်လမ်ရီဖီပီလောနာအော့ကီဂျီမောင်းအပရနာအော့ကိနီMOD NUG ku kaung op kia se ko ra kam umriung achuna maya am hok khyang ri se ko sa kyau phim kana op kha ji mo pritkini atu bele ju MOD NUG tang kana angkri sira na phaya mtung kana riu bolap bi khaya bi bai ang pau se presa na ri omri ne lok khaya khina to ya krung angkri sira na kong un ne bi bai thu kha ji mo phi brubrukam du bi kya kulik khrin hum thu ashuna op kini minda mangro tu yang dong kia angri sui se ko ra kam bum rino amithu shita se he khen lu am sha le ju minda ko khyang rino hu ne cdf minda da ame aplona opki ji ya du bi kya kule ko hu thung shog ni du bi du bi kya kule ko hu le ju me wa thum la khen lu ri ak dam ame lo pui na om se chuna ko khyang ya ngui bin na opki ji phi pret kini minda tung le ju du bang pri pri ka khom hup khri lo ak rong le ju angri sui ji no amithu shita me 115RPG 7 ME4 ME3 ja said shathaw akhda rau ne khengrung ripi akdum akda ame aplona opki chemau CTF minta no brikini minta mangro leju kokum phram kulam kulip khing plakya kohum chimpra da hu operation ja tu ne kohum khigi phlaw ashuna khikyam kule hum leju mangro amra ba phikakni kohum khyo thaw me bida kya kya minta lamadu bi se na ka motor lam leju beina ka motor ri amcha sipa ne ragi chemau Madubi Revolution Organization MRO La CTF Madubi no Madubi Kham Collection Hub Thong Shogine Birbirkam Madubi Kha Train Hub Tun Ne Mi Bida Minta Madubi Lam Sena Le Ju Madubi Kham Collection Hub Tun Ne Mi Mhamma Ji Phim Hana Opkini Khosui Kho Gya Si Moto Angshuri Se So Na Ka Mi Bivai La Madubi Mang Rong YouTube Vaya Khorim Kon Kya Ka Angshu Am Sha Le Ju Sin Hing Gi Ji Ma Pretkini Madubi Mang Rong Le Ju Khokum Tram Kula Gulik Phi Jombu Kya Angshudanga Chimpratahu Operation Jia Tune Amira Mang Rong Tumata Kya Kamo Niyam Thinduri Ne Atungang Thuminga Le Ju Simbang Kya Khani Nima Khokrong La Kyo Khong Nama Kya Kyo Sa Khyang Ri Namibhan Ayo Thisi Na Ang Ay Nari Ayo Mai Ne Naibum Khut Nami Cheng Nang So Jia Shinkan Operantu Ni Nupa Phoi Na Van Rai Ne Ombo
kum tung si mba kho yung kheng luk poi ri phwa khyang ak dum asna alim na opkini lem minds la kek sak the gya kheng lung ri le ju ang lung ka dang une ang sho ak lum okulum akhang ambut jia aming khrana opkini lem minds la kheng luk poi ri le ju a chao aming tung ka nak mana amhun ri yung atuk bak chu aming tung ka nak amhun ri yung huning ni अजुन रिया हुनुंग रोग अक्यागु खेंगलुक पोय रिजु अइया क्याउनो जिया ngaina wai thukhani kekhsak thi kiya khengluk poy rila lemmainsuri yamna rurona sungon tawna miom khinauri kabi wai ngo waya akduma kek thi une khangri amilin wai aminhun amai waya kyaksak hingini nanga omna ka peyunga ngowa ya achunmai mai ri nhu akya kun ahi khyanga namthin duwai chuna ga gene nanga phoping owai ka kya khang le ju baina tumat bine achuna monglam ri mzi kya angbuma namthin bai
di gane ga ro di nya ne be radio ngi ye season ni go khitta yanar lai ba me shin myama san no chein manat 7 nai khwe ne nya 7 nai khwe a chein ni ma pyan lai song pye ja ba so radio ngi go manat ba 7 nai khwe ma line to 16 meter 18.89 megahertz nya bai 7 nai khwe ma line to 25 meter 17.64 megahertz de ma dai yai phan lu ma sin nai ma bi myama nai ngan lu nai ngan na re ko sait na pya ကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သူဖွဲ့သားတွေကဆွတောင်းနေတာပို့တာလာပါလိမ့်ရှင်။မြေသားညီငယ်တွေအစိုးရရဲ့စက်တွေရဲ့တရင်အချက်အလက်တွေလူပညာဝေကြီးဌာနကထုတ်လွှင့်နေတဲ့ ရေဒီယို NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစေတနာရှင်လို့အားပေးနေတဲ့ရေဒီယို NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်